အခုကလေဒါမြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာရောကိုဗစ်ကူးစက်မှုတွေကအတော်လေးကိုဆိုးနေပါတယ်။ကျွန်တော်တို့ဒီနေဆက်ကမေတော်ဆေးကမ်းမှာဆိုလို့ရှိရင်လည်းအခုဒါကိုဗစ်လူနာတွေအတွက်တည်တံ့ဆေးကမ်းဖွင့်ပြီးတော့တောင်မှကုသပေးနေတယ်လို့လည်းကြားရပါတယ်။ဆိုတော့အခြေအနေကဘယ်လောက်ထိဆိုးနေသလဲ။နောက်ဆရာမတို့အနေနဲ့ဘယ်လိုကူညီဆောင်ရှောက်မှုတွေကိုအဓိကပေးနေရပါလဲရှင့
်။အခြေအနေလို့ပြောရင်တော့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းပေါ့နော်။အဲ့ဒီကာလမှာတော့ဟိုဗမာထိခိုက်မှုသူသူချာမရှိပေါ့နော်။ဒီမဲဆောက်မှာကြည့်ရတချို့လှုပ်ယုံနေတော့ခဏပိတ်လိုက်တာတို့တချို့ရက်ွက်တွေလော့ဒောင်းလောက်တာတို့ပေါ့နော်ဒါမလို့ဂျွန်လာအလောက်မှာစပြီးရောစက်ယုံတယုံမှာပေါ့နော်ဒီစက်ယုံကြီးပေါ့နော်ဖောင်းနေရှိတဲ့စက်ယုံမှာသူတို့စပြီးတော့တွေ့တဲ့ခါမှာကျတော့ရုပ်တရက်ကြီးပေါ့နော်မညော်လက်မနဲ့အလို့စက်လိုက်ပြုံလိုက်တွေ့သွားတဲ့ခါကျတော့စက်ယုံမှာမျက်စောက်စက်ယုံမှာလျက်သူတို့နေရာမဆန်တော့ပေါ့နော်မဆန်တော့ဆိုတော့သူတို့လူနာကိုရစ်ညာတဲ့လူနာနဲ့စက်ကြီးတာတို့ပေါ့နော်ယောဂအခန့်ရှိတာတို့နဲ့သမန်လက္ခဏာလေးနဲ့ရှိတဲ့လူနာနဲ့သူတို့ဖွဲထုတ်ပြီးတော့တခြားဒီဟိုဆောက် free hospital ဆိုပြီးတော့သူတို့စားပြီးတော့ဖွင့်တယ်ပေါ့နော်အဲ့ဒီမှာကျတော့ဒီ mental system မှာလည်းသူတို့လက်ညှိနှိုင်းပြီးတော့ကျွန်တော်တို့ဒီ journal 28ရဲ့မှာစားပြီးတော့ free hospital ပေါ့နော်ဒီကတင်60စားပေါ့ကျွန်တော်တို့ပြည့်စက်သေးတယ်ပေါ့နော်လက်ရှိဆိုရင်တော့မြေဆောက်မှာနေ့စဉ်လူနာစေကူတာဆယ်လူနာဆိုတော့3000ကျော်လောက်ရှိနေတယ်အဲ့ဒီ3000ကျော်မှာဒီရလောက်တော့မဲ60မှာရှိတယ်ပေါ့ကျမတို့ဒီမှာကြတော့ပုံမှန်120လောက်ကျမတို့ဆက်ပြီးတော့ပုံမှန်ကြည့်ရတာရှိပါတယ်ဒီအနေထားကလည်းရုပ်တရက်ကြည့်တော့ဆက်တန့်သွားမယ်လို့တော့မယူဆသေးဘူးလေဆိုတော့ယောဂဦးစက်မှုတော့တော့မြင့်မားနေတော့မယ်လို့တွေးရတယ်ပေါ့နော်ဆိုတော့ဒီရက်ွက်ဖြစ်ပြီးနောက်တစ်ခါဟိုတခြားရက်ွက်ရောက်သွားတာတို့မဆိုရက်ွက်တိုင်းမှာတော့အနည်းနဲ့အများနဲ့တော့ဒုနာအစ်တရတော့တွေးရတယ်လေဆိုတော့ချက်ချင်းကြီးတော့မရသွားနိုင်ဘူးပေါ့နော်ဆိုတော့လေအရှိရှိနေတဲ့အနေထားနဲ့ကြတော့ home isolation ဆိုတော့ကြတော့ထိုင်းနိုင်ငံသားတွေအတွက်ဆင်ပြေလို့မိမာတွေအတွက်ကတော့ဟိုနေနေထိုင်ရတာဆက်ပြေတာလို့နောက်တော့သူတို့ဒီအိမ်မှာပဲကိုယ့်ဟာကိုယ်ကျန်းမာရေးစစ်ဆေးမှုပေးဆောင်ရွက်နိုင်ဖို့လို့နောက်ထိုင်းကျန်းမာရေးဌာနအပေါ်မှာကျန်းမာရေးစစ်ဆေးချက်တွေပို့ရတာမျိုးကြတော့တချို့လူတွေအတွက်အဆင်ပြေတဲ့အခါကျတော့အဲ့လိုမျိုးလူနာတွေကကြတော့ကျွန်တော်တို့ဆက်ပြီးတော့ social ပေးထားတာပေါ့ဗျာ
အဲ့တော့ဆရာမတို့ကဒီ time ဆိုရနဲ့ကျန်းမာရေးဌာနတွေနဲ့ပူးပေါင်းပြီးတော့မှမယ်တော်ဆေးခန်းရတီကိုဗစ်တိုက်ချက်ရေးမှာပူးပေါင်းပြီးတော့လုပ်နေတဲ့သဘောမျိုးပေါ့နော်လက်ရှိအခြေအနေက
ဟုတ်ပါတယ်ပုံမှန်သူတို့ဒီစစ်ဆေးမှုတွေလည်းသူတို့မှနှစ်ရက်တစ်ခါသုံးရက်တစ်ခါတော့သူတို့တမန်အဖွဲ့တွေလာမယ်အဲ့တော့ကျွန်တော်တို့ကတော့နေ့စဉ်ပေါ့နော်သူတို့ရဲ့အလူနာရဲ့အခြေအနေတိုးတက်မှုဆွေးနွေးမှုတွေတော့ကျွန်တော်တို့ပုံမှန်ပဲတော့တင်ပြနေပါတယ်သူတို့ဒီဘုံဆောင်မိခင်တွေကကိုဗစ်ကူးစက်ခံရတဲ့မိခင်များကလေးတွေပြီးရင်တော့သူတို့ရဲ့အစနစ်မှာကြတော့သူတို့က၁၄ရက်ကိုခါတော့ကလေးတွေနဲ့ခွဲထားတာပေါ့နော်အဲ့ဒီခွဲထားတာရှိတော့အဲ့ဒီကလေးတွေဆောက်ရှောက်မှုတွေလည်းကျွန်တော်တို့မိခင်နဲ့ခွဲထားတဲ့အချိန်မှာကျွန်တော်တို့ပြန်ပြီးဆောက်ရှောက်မှုတွေလုပ်ပြတာတွေပေါ့နော်အဲ့တော့အပြန်နှံ့တော့ကျွန်တော်တို့ပူပေါင်းနေပါတယ်အဲဒီရက်ထဲရွာထဲမှာယောဂကူးစက်မှုများတဲ့ဆိုရင်တော့ရက်ပဲကျမအိဌာနနဲ့ရက်ပဲလူကြီးနဲ့ပေါ့လို့သူရံမလို့တောင်းလို့ခါရမယ်ဆိုရင်လို့လို့ခါရနေရတယ်ကိုသူရအမိုက်ပင်စနေတို့ရောအစားတော့တို့အဲ့ဒါဦးလည်းဒီနေ့မှအတိုင်းတိုင်းကြီးတော့လိုက်တော့ပြီပ
ါလက်ရှိမှာဆရာမတို့ဒီကိုဗစ်ဖြစ်တဲ့ကာလပေါ့နော်အထူးသဖြင့်မှာအလုပ်သမားတွေဆိုရင်လော့ကဒေါင်းကာလမှာအလုပ်ပြုတ်တာတွေလည်းရှိနေဒီလိုချင်းတွေကြားထဲမှာဆိုတော့သူတို့ကိုကူညီပေးတဲ့အခါမှာရောဆရာမတို့အတွက်အခက်အခဲရောရှိသလားရှိတယ်ဆိုရင်အတိအကျဘယ်လိုအခက်အခဲမျိုးတွေများလဲဆရာမ
ထက်ထဲရတော့ဒီဖြစ်ပေါ်တဲ့နေရာတွေကလည်းအများအပြားတော့ဒီလူတွေထပ်တဲ့နေရာတွေဖြစ်လို့လူတွေကလည်းစိတ်အတိကျပေါ့နော်တစ်ခါလေဆက်ရင်ချက်လဲရဖို့လည်းဖြစ်တယ်လေအဲ့လိုအခြေအနေမှာတော့ဒါတော့လူ့သမားတွေပေါ့နော်ဒီ volunteer တွေကျွန်တော်ဝန်ထမ်းတွေကိုယ်တိုင်လည်းဒီသွားလာကန့်တာပေါ့နော်ရက်ွက်ထဲမှာတက်ပြီးတော့ဝင်ထွက်သွားလာတာကိုလည်းရက်ွက်တွေကတော့ဒီလူတစ်စိမ်းပေါ့နော်သူတို့မြင်လဲသူတို့ဟိုမကြိုက်ကြဘူးပေါ့နော်တစ်ခါကတော့အဲဒီကတော့ဒီလည်းမထိုးရသေးတာလည်းရှိတယ်အဲ့ဒီမျိုးရှိသေးတဲ့ပုံမှာတော့စက်မှုကလည်းမြန်မာနေသားတို့ဖြစ်နေတဲ့အတွက်ကြောင့်အပြင်ထွက်သွားဖို့လည်းခက်ခဲတော့ရှိတယ်ပေါ့နော်သူချင်းတော့ဒီကနေရီအတွက်ဖြစ်သေးဒီအမျိုးမျိုးခရီးတွေနဲ့ဖြစ်သေးတယ်နော်ဒါသူတို့အတွက်တော့ပို့ပြီးတော့ဒီခက်မှုတွေတော့ဖြစ်နိုင်တယ်ပေါ့နော်သူချင်းတော့စီးပွားရေးဆိုရယ်စာဝန်ကြီးတွေကစာဝန်ကြီးအခက်ခဲရှိကြတဲ့ခါကျတော့တချို့လည်းအလုပ်ခက်လို့ကြရတယ်လက်တွေ့ရတယ်ပေါ့နော်နောက်တချို့ကျမတို့ခေါင်းနှောင်းတွေထဲမှာစိတ်ဆက်မှုဖြစ်လို့ပဲဖြစ်စီသွားလိုက်ရတာတတ်မှုတွေဖြစ်စီပေါ့ဒီကျမရေးစနေထဲမှာတော့တော်တော်လေးကိုပြင်နေမှာပေါ့နော်ဒီပေါ့ကျမရေးဝင်နေရအခက်ခဲရအကျဉ်းရပဲလက်ရှိမှာတော့ပတ်သက်စီထိုးတာလက်မှတ်မှုတွေရောအလုပ်ပိုင်းရှားသွားတာလေရောနောက်တော့လက်မှတ်မရှိတာတွေပေါ့နောက်ကျမရေးစနေမှာလည်းဒီတစ်ရင် ဒီအတွက်တို့ဆရာမရေဝန်ကရေးတယ်လို့နဲ့နော်ဒီအလင်းကလေးညာလာတော့ပုံတော့ဒီမှာတော့ခက်ခက်ခက်ခဲရောအားလုံးဝင်ပြီးတော့ကျေးဇူးပြုဖြည့်ရှင်ရပါတယ
်။ဟုတ်ကဲ့ဆရာမတို့ရှင်းကန်းအတားဆိုရင်ဒီစိတ်ဝင်စားတွေကအခုလက်ရှိကတကယ်သူတို့ကကုသမှုတွေတော့လှုပ်ဆောင်နေရပေမဲ့ကောက်ွယ်စီသူတို့ကိုယ်တိုင်ကမထိုးရသေးဘူးပေါ့နော်
။အဲ့တော့လက်ရှိကတော့စနေပြီပေါ့နော်။စနေပြီဆိုတော့ဒီကျွန်တော်တို့ပထမအောင်ဆုံး28ရက်နေ့ဂျွန်လမှာစပြီးတော့ဒီလူနာပို့ရဲ့အချိန်မှာကျွန်တော်တို့ဒီဘက်ကအရင်ကတော့သူတို့ထိုင်းစီယုံမှရှိတယ်ကူပါရေးထားနာမှာရှိတဲ့ဆရာမလေးအရင်ဆုံးသူ့ကိုထိုးတော့နော်ဆိုတော့ကျမတို့ကဒီဘက်မှာလူငါလာထားတော့မယ်ဆိုတော့ဒီဘက်ကကျမရဲ့ဝန်ထမ်းလေးပေါ့နော်မထိုးရသေးဘူးဆိုတော့ကျမတို့လည်းပြောပြရတယ်လေအရင်တော့သူတို့ကဒီစစ်ဆက်လုပ်တဲ့စနစ်ကထိုင်း ID ကိုအခြေခံအောင်နော်ဆိုတော့ရှိသေးတော့ဆိုတော့အဲ့ဒါကိုသူတို့စပြီးတော့ထိုးပေးတယ်ပေါ့ဒီချောင်းလာလေးစပြီးတော့ဆိုတော့ဒါဆေးရလည်းတစ်ပြိုင်နဲ့တစ်ချိန်နဲ့တော့ရတာမဟုတ်တော့ဒီချက်ပြီးအဆင်နဲ့ပေါ့နော်ကျမတို့ကြွားတဲ့အခါကျတော့လက်ရှိတော့ကျမတို့ကျမရေဝန်ထမ်းလေးတချို့ပြီးနိုင်ဝန်ထမ်းလေးတချို့ပေါ့နော်ဆိုတော့လက်ဆောင်ပေးမှုရှိလာပြီပေါ့နော်ဒါမျိုးပြည့်စုံမှုရှိဖို့တော့လိုနေကြလေကျွန်တော်တို့ထင်တော့ဒီဝန်ထမ်းလေးကြားရမှာပေါ့ဒီစင်တယ်လာကုန်လို့ဆိုရင်တော့အလုံးပေါ့နော်ဒီပြည့်စုံအောင်လုပ်နိုင်လို့ကျွန်တော်တို့ဝန်ကျေးဇူးရှိပါ
ဟုတ်ကဲ့အဆူဆရာမတို့စေဝန်တန်းနေတောင်မှဒီဇင်မာလာကုံတော့မှဆိုရင်တခြားဒီတာမန်လူတွေရှားမှထိုးပေးနိုင်ဘူးဆိုရင်တော့ပို့ပြီးတော့အချိန်ပေးရအောင်မထင်နဲ့နော်အဲ့ဒီအတွက်ကိုဆရာမတို့ဆ
က်ကြည့်ဟုတ
်ကဲ့
အဲ့ဒီအထိကကျွန်မတို့ကဆေးရနိုင်မှုအခြေအနေကိုလည်းကျွန်မတို့ကရှင်းရှင်းလင်းလင်းအကုန်လုံးမသိရသေးဘူးပေါ့နော်ဆိုင်းနေကမှရှိတဲ့ record တို့ရချင်နေတယ်ပေါ့နော်ပြီးတော့ NGO တွေတချို့လည်းဒါသူတို့စူးစမ်းနေကြတယ်ပေါ့နော်ဝန်ဝန်စူးစမ်းနေကြတယ်အခုဆေးရလာပြီဆိုလို့ရှိရင်လည်းအမတ်တောင်းနေတောင်းလာရရရငါရပါတော့ဘလို့ဦးစားသေးစနေလည်းတော့တောင်းလို့ဆိုတော့ဝိုင်းဝန်းတိုင်နေနေပြီးတော့ဒီစဆောင်ရနေတာဖြစ်တော့လူလို့ဆေးရတော့စက်မကြီးဝန်ထမ်းတချို့နဲ့ဒီနိုင်ဝန်ထမ်းတွေရှင်နေတော့ပေါ့နော်ဒါအဲစက်မကြီးဝန်ထမ်းဆိုတော့ကျွန်မတို့စီကံရမှာပေါ့ဆိုင် NGO မရှိတဲ့စက်မကြီးဝန်ထမ်းတွေတစ်ခါသေးစက်မကြီးစက်မကြီးဝန်ထမ်းတွေပါဝင်ပေါ့နော်အဲအဲ့ဒါလေးတွေကိုတော့ကျွန်တော်တို့ဝိုင်းဝန်းကြိုးစားနေတဲ့အချိန်နဲ့ရှိကြပြီ
ဟုတ်ကဲ
့အလုံးလူတို့အလုံးရနိုင်လို့တော့ဆောင်နေနေတော်ဝေးပြီပေါ့နော်ပြီးတော့လည်းကျွန်တော်တို့2022ခုနှစ်ပထမ6လလောက်မှာတော့ညာရနိုင်မလားပေါ့နော်အဲ့လိုတော့ပြောလဲရတယ်ပေါ့
ဒီယောဂကာကွယ်ရေးထိန်းချုပ်ရေးလုပ်ငန်းတွေပို့ပြီးတော့ထိရောက်ရောက်လုပ်နိုင်ဖို့အတွက်မှာဆိုလို့ရှိရင်ဆရာမတို့စေကံအတွက်လက်ရှိမှာဒီပြင်ပပံ့ပိုးကူညီမှုတွေဘလို့အရာတွေများလိုအပ်နေတယ်လဲတကယ်လို့များအခုချိန်မှာဆွဆွပြောလို့ကာကွယ်ဆေးများသေးဆိုကာကွယ်ဆေးရတာပို့ကအဓိကလားဒါမှမဟုတ်ကုသရေးကာကွယ်ရေးပေါ့နော်ဆရာမတို့စေကံအတွက်လက်ရှိမှာဒီအပြင်ကနေပြီးတော့ဝိုင်းဝန်းကူညီပံ့ပိုးမှုတွေရောအဓိကရနိုင်မယ်ဆိုရင်ဘာတွေများလိုအပ်ပါလဲဆရာမ
ကျွန်တော်တို့ကဒီယောဂကာကွယ်ရေးကုသရေးထင်ချိုးရေးပေါ့နော်လက်ရှိအနေအထားရပေါ့ယောဂကုသရေးပြင်ပဖို့မြင်မာနေတဲ့အချိန်ဖြစ်တဲ့အတွက်ကာတပြိုင်နဲ့လောက်ရမှာဖြစ်တယ်ပေါ့နော်လူတပြိုင်နဲ့လောက်ရတဲ့အခါမှာကျတော့ဒီလူတို့ခြေပြုဖွဲ့စည်းရေး volunteer တွေရဲ့ခံကံတာလည်းတာယူရေးကြည့်ပါလေနောက်တစ်ခုကဒီဒေတာဆိုင်ရာမှာရှိတဲ့အုပ်ချုပ်ရေးဒီစာမေးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့အတူတူလုပ်လို့မပဲရမှာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စကမှလက်ရှိအသိပညာပြန်ပွားပို့ဖို့နော်ဒီလိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ကိုဆက်သွားမယ်ဒါမျိုးတစ်ချိန်တည်းမှာပဲဒီစီးပွားရေးစက်တဲတွေဖြစ်တဲ့အခါကျတော့ဒီမှာကျွန်တော်တို့ပို့ပေးဒီမှာ report ဆက်ဖြစ်လာတဲ့အခါမှာကျတော့ blue isolation ward တွေမှာဒီမှာကျတော့အဓိကလိုအပ်နေတာတော့အစာတောက်တွေဖြစ်စီနော်ဒီစစ်ဆေးမှုပေါ့နော်ဒီစစ်ဆေးမှုတွေမများလုပ်ပြီးနိုင်မှုအတွက်ဟုတ်ပုံကြားသေးဒီပေါ်မှာ test cost တွေရတော့ကျွန်တော်တို့သိခင်တော့ဒီ covid နဲ့ရှိခင်မှာ covid ကလည်းရှိခင်မှာပုံကြားသေးတွေရတော့ဒီအတိုင်းမှာကျွန်တော်တို့ပို့ပြီးတော့သုံးနိုင်ရတယ်ပေါ့နော်ဥပမာ test case တွေလည်းစီးစီးတယ်နော်တော့ဒါတော့ပေါ့နော်ဒီလူပုံမှန်အပြင်ကျွန်တော်တို့လူနာတွေဆေးရုံတည်နေတော့ဒီ average က9ရက်ဆိုရင် covid လူနာဆိုရင်တချို့ဆိုရင်14ရက်ကနေရက်20လောက်ထိဖြစ်တဲ့အခါကျတော့ဒီစားတော့ဒီကြရတာသာစီမံခန့်ခွဲမှုတွေကုန်ကျစေပြီလဲရှိရတယ်ပေါ့နော်ဒါတော့နောက်တစ်ခုကကျွန်တော်တို့ဒီစီရဲ့ဒီရပစ္စည်းတွေနဲ့အထူးသဖြင့်နောက်ဒီဒီဝဆောင်တွေနဲ့ကုန်ကျစေပြီအရောဖြစ်လာတယ်နောက်တော့ဒီလူတွေအများကြီးနေတော့လဲတာကျွန်တော်တို့ဒီပုံမှန်လေးပန်းနေတဲ့ရေမီးရအစားပေါ့နော်ပုံမှန်လေးပန်းနေစေတယ်အရောပို့ကြတော့ကုန်ကျမှုတွေပို့ရှိရတဲ့အခါကျတော့ကျွန်တော်တို့ဒီကိုဗစ်အတွက်ပို့ရစီမံပေါ့နော်ထပ်မံပြီးတော့ကုန်ကျမယ်ဒီဒီအတွက်လဲကျွန်တော်တို့ကဒီထပ်ထုံးလာပြီးဆရာရတာလေး
ဟုတ်ကဲ့ဆိုတော့လောလောဆယ်ကတော့ပြနိုင်မဲ့အကူအညီမှန်တများတော့ရမယ်ဆိုရင်အကောင်းဆုံးပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါဆရာမကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ထိကြားပေးတဲ့အတွက်
ကျေးဇူးတင်ပါတယ်